အစိုးရရဲ့လက်ထက်မှာဥဆုံးရေးဘက်ကတရားစီရင်ရေးမှာဝင်ရောက်ဆက်သက်တာကြောင့်တရားပြတ်မှုမရှိဘူးလို့လွတ်တော်ရှေ့နေတွေဝေဖန်လာတာကြာပါပြီ။ဒါပေမဲ့လက်ရှိအစိုးရလက်ထက်မှာလည်းအရင်ပုံစံအတိုင်းဆက်သွားနေလို့တိုးတက်မှုမရှိဘူးလို့ NLD ပါတီတာဝန်ရှိပုဂ္ဂိုလ်ကပါပြောလာပါတယ်။နိုင်ငံခြားဥပဒေရေးအဖွဲ့အစည်းနဲ့ဥပဒေပညာရှင်တွေကလည်းမြန်မာတရားရုံးစနစ်ရဲ့အားနည်းချက်တွေကိုထောက်ပြကြပါတယ်မြန်မာပြည်မှာတရားလွတ်တော်ချုပ်အခြေခံဥပဒေဆိုင်ရာတရားခုံရုံးနဲ့စစ်ဘက်ဆိုင်ရာတရားရုံးစသဖြင့်တရားရုံးတုံ့မျိုးရှိပါတယ်ဒီထဲမှာနိုင်ငံသူနိုင်ငံသားတွေအများဆုံးထိတွေ့နေတာဟာတရားလွတ်တော်ချုပ်ဖြစ်ပါတယ်နောက်တော့တိုင်းနဲ့ပြည်နယ်တရားသူကြီးချုပ်14ဦးရှိပြီးသူတို့အောက်မှာခရိုင်တရားရုံး82ခုမြို့နယ်တရားရုံး330နဲ့အထူးတရားရုံး22ခုရှိပါတယ်ဒါပေမဲ့မြို့နယ်တရားရုံးနဲ့ဥပဒေရုံးတွေဟာတရားမတည်ရှိပဲအုပ်ချုပ်ရေးရုံးတွေစုပေါင်းတည်ရှိတာဟာမဆလာခဲ့ကြတဲ့ကဖြစ်ပါတယ်။အခုလဲမြို့နယ်တရားရုံးအချို့ဟာအထွေထွေအုပ်ချုပ်ရေးဌာနပိုင်းမြေပေါ်မှာရုံးခွင့်ထားရတဲ့အတွက်တရားရပ်တည်နိုင်တဲ့သဘောကင်းလွတ်နေတယ်လို့မြင်ကြပါတယ်
။ပြည်တော်စုတရားလွှတ်တော်ချုပ်ဟာအောက်တရားရုံးတွေကိုကြီးကြပ်ပုတ်ကဲနိုင်လာကြောင်းအမြင့်ဆုံးတရားရုံးဖြစ်ပါတယ်။ဒါပေမဲ့တရားလွှတ်တော်ချုပ်ဖွဲ့စည်းပုံတရားသူကြီးချုပ်ခန့်အပ်ပုံနဲ့ရာဒူးတန်ကာလကိုကြည့်ရင်အုတ်ချုပ်ကြီးကဘလောက်ချုပ်ကင်ထားတယ်ဆိုတာကိုသိနိုင်ပါတယ်။တကယ်တော့အစီအစိုးရအာဏာသိမ်းပြီးမှကြာပြီး1988စက်တင်ဘာ26ရက်နေ့ကထုတ်ပြန်တဲ့တရားစီရင်ရေးဥပဒေကသဘောတရားအလုံးကို2008အခြေခံဥပဒေမှာတွေ့နိုင်ပါတယ်။ဦးသိန်းစိန်အစိုးရမပေါ်ပေါက်မီ2010အောက်တိုဘာ10ရက်နေ့ကပြဋ္ဌာန်းတဲ့ပြည်ထောင်စုတရားစီရင်ရေးဥပဒေအတိုင်းဆက်လက်ကျင့်သုံးနေပါတယ်။အခြေခံဥပဒေကသတ်မှတ်တဲ့အရေးချင်းရှိသူကိုတရားသူကြီးချုပ်အဖြစ်သမဏကရွေးချယ်ခန့်အပ်တာကိုလွှတ်တော်ကလက်ခံရပါတယ
်။ဥပဒေဘွဲ့ရစစ်မှုဌာနဦးထွန်းထွန်းဦးကိုသမဏဦးသိန်းစိန်က2017ဖေဖော်ဝါရီလမှာတရားသူကြီးချုပ်အဖြစ်ခန့်အပ်ပါတယ်။အခုမှ62နှစ်သာရှိသေးတာမို့အဖြစ်မရှိရင်နောက်ထပ်6နှစ်အမှုတန်းနိုင်ပါတယ်။လွှတ်တော်ချုပ်တရားသူကြီးအနည်းဆုံး9ဦးအများဆုံး7ဦးကိုသမဏကခန့်နိုင်ပါတယ်။တရားလွတ်တော်ချုပ်ကနိုင်ငံအတွင်းကတရားရုံးအားလုံးကိုကြီးကြပ်ပုတ်ခဲ့ရပါလေ။တရားလွတ်တော်ချုပ်ကိုစစ်မှုဌာနဟောင်းကဥဆောင်နေတာဟာတရားစီရင်ရေးအုပ်ချုပ်ရေးနဲ့စစ်တပ်တို့ရဲ့စစ်ပွဲမှုကိုပြတ်တရားရောက်ပါလေ။တိုင်းနယ်ပြည်နယ်စစ်ရေးကူကတရားသူကြီးချုပ်တွေကိုလည်းသမဏကရွေးချယ်ခန့်အပ်တာမို့အမြင့်ဆုံးတရားရုံးတွေမှာလွတ်လပ်တဲ့တရားစီရင်ရေးကိုကျင့်သုံးနိုင်မှုအလားအလာမရှိဘူးလို့မြင်ကြပါတယ်။
တရားစီရင်ရေးလွတ်လပ်မှုရှိတယ်ဆိုတော့အင်္ဂလန်နိုင်ငံမှာတော့ Lord Chancellor ကတရားသူကြီးခန့်အပ်တဲ့အစဉ်အလာကိုရပ်ဆိုင်ပြီးတရားရေးရာခန့်အပ်မှုကော်မရှင်ကို2006မှာစတင်ကျင့်သုံးပါတယ်။ကော်မရှင်အဖွဲ့ဝင်တွေဟာအရေးအချင်းအရာတရားမျှတစွာရှင်ပြိုင်ပြီးယာတူးကိုရယူကြသူတွေဖြစ်ပါတယ်။တရားစီရင်ရေးအားကောင်းလာအောင်ဖွဲ့စည်းတဲ့ဒီကော်မရှင်ဟာအစိုးရအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။သက်ဆိုင်ရာဥပဒေပညာအတွေ့အကြုံရှိသူတွေကိုတရားသူကြီးအဖြစ်တရားကြီးရခန့်အပ်မှုကော်မရှင်ကခံထားပါတယ်တရားသူကြီးအားလုံးအသက်80မှာအငြင်းစားယူရပါတယ်တရားသူကြီးခန့်အပ်မှုကိုရှင်းရှင်းလင်းလင်းလုပ်ပြီးမှ2009မှာတရားကြီးဝန်ကြီးဌာနဖွဲ့စည်းတာမို့ Lord Chancellor ဟာဝန်ကြီးဖြစ်လာပေမဲ့ယာတူးမခန့်နိုင်တော့ပါဘူ
းနိုင်ငံတော်အချုပ်အခြာအာဏာရဲ့ကျန်းမာဆုံးရာဖြစ်တဲ့ဥပဒေပြည်အုပ်ချုပ်ရေးနဲ့တရားစီရင်အာဏာတို့ကိုတတ်နိုင်ရမယ့်ပိုင်းခြားသုံးစွဲရင်အပြန်အလှန်ထိန်းချုပ်နိုင်တယ်လို့အခြေခံဥပဒေပုံမှန်7ကကဖော်ပြပါတယ်။တရားစီရင်ရေးမှာအဂတိလိုက်စားတာတွေကိုတင်စားတွေပေးကြပြီးမြင်ပြတ်ထန်းတဲ့နီလာအတိုင်းတရားသူကြီးကိုဆွဆွဲပစ်တင်တာမျိုးမတွေ့ရသေးပါဘူး။2013မှာပြတ်ထန်းတဲ့တရားရုံးများကိုမတိမဲ့မြင်ပြမှုဥပဒေကလည်းအဂတိလိုက်စားတဲ့တရားရုံးကိုအကာအကွယ်ပေးသလိုဖြစ်နေပါတယ်။အကျဉ်းဟောင်းကိုစွန့်လွတ်ဖို့ခက်ခဲနေပုံရပါတယ်။တရားသူကြီးတွေဟာအုပ်ချုပ်သူစစ်အာဏာပိုင်လက်အောက်မှာနှစ်ပေါင်းများစွာအမှုတန်းခဲ့တာမို့အထက်လူကြီးအကြိုက်လိုက်လုပ်ပြီးအဂတိလိုက်စားမှုတန်တရားမှာကိုကျိုးရှာနေကြတာကြာပါပြီ။နိုင်ငံရေးနဲ့ပတ်သက်တဲ့အမှုမှာစီရင်ချက်ဟာသရုပ်အပြည့်ဆုံးပါပဲ။တရားလွတ်လပ်ပြီးဥပဒေကိုရိုသေလေးစားတဲ့တရားရုံးစနစ်ပေါ်ထွက်လာအောင်2008အခြေခံဥပဒေကစပြီးပြင်ဆင်ဖို့လိုပါတယ်။နောက်တော့တရားသူကြီးတရားရုံးအမှုဌာနဥပဒေအရာရှိရှေ့နေနဲ့ရဲတပ်ဖွဲ့ဝင်စတဲ့တရားစီရင်ရေးမှာပါဝင်သူတွေစိတ်ဓာတ်နဲ့အလေးအကျင့်ပြောင်းလာဖို့လည်းလိုပါတယ်ခင်ဗျာ